လူသားချင်းစာနာမှုအကူအညီတွေကိုစက်တင်ဘာလလယ်ထဲမှာထောက်ပံ့နိုင်မှုအတွက်အဖွဲ့အားလုံး၄လအပြည့်ခတ်ရက်ဆွဲကြဖို့တောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာ ASEAN 2 than everyone you squad တွဲဆုံမေးမြန်းခန်းတစ်ခုမှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကအွန်လိုင်းကတဆင့်ပြုလုပ်တဲ့ဂျိုဒိုသတင်းဌာနနဲ့တရားတွဲဆုံမေးမြန်းခန်းတစ်ခုမှာအခုလိုပြောဆိုခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကသူနဲ့မြန်မာစစ်ကောင်စီခန့်နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့ပြုလုပ်တဲ့ video conference ဆွေးနွေးပွဲမှာယူဆုကဒီနှစ်ကုန်ဒီအပြစ်ခတ်ရဆဲထားကြဖို့အဆိုတင်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလည်းသဘောတူခဲ့တယ်လို့ဆိုပါရယ်ဒီအပြစ်ခတ်ရဆဲမှုဟာနိုင်ငံရေးအရအပြစ်ရတာမျိုးမဟုတ်ပဲလူသားချင်းအကူအညီပေးရေးလုပ်သားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဖြစ်တယ်လို့သူကဆိုပါရယ်အပြစ်ခတ်ရဆဲနဲ့ပတ်သက်ပြီးတော့သူတို့ဘက်ကသဘောမတူတာဘာမှမရှိဘူးလို့လည်းယူဆုကထက်လောင်းပြောဆိုသွားပြီးသူ့ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ FIFA အာဏာသိမ်းမှုကိုစန့်ကျင်တဲ့အဖွဲ့တွေကိုလည်းတွေ့ဝိုက်တဲ့နည်းနဲ့ပေးပို့သွားမယ်လို့ဆိုပါရယ်စီပွားရေးရိုင်းရိုင်းနေပြီးတော့ကိုဗစ်ကပ်ဗေးနဲ့နိုင်ငံရေးအချက်တွေပါရင်ဆိုင်နေရတဲ့မြန်မာနိုင်ငံပေါ်မှာအရှိတောင်အရှာအဖွဲ့ဝင်ဆယ်နိုင်ငံကအကူအညီတွေပေးဖို့ပြင်ဆင်နေကြတာလည်းဖြစ်ပါတယ်။ပထမတော့အကူအညီတွေနဲ့ရေးပေါ်စီးပွားကုသရေးပစ္စည်းတွေပါဝင်မှာဖြစ်ပြီးတော့ကိုဗစ်ကပ်ဗေးပြင်းပြင်းထန်ထန်ကန်စားနေရသူတွေအတွက်အောက်ဆီဂျင်ဘူးတွေအကာအကွယ်သုံးဆောင်တွေကိုမြန်မာလူထုစီကိုပေးဖို့မှာဖြစ်ပါတယ်။လက်နက်ကင်လူနေစုလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသတွေစီကိုတော့အင်ဂျင်ချင်းထိုင်းနိုင်ငံအစင်ဖြတ်တန်းပြီးတော့ကူညီပေးသွားမယ်လို့ဆိုပါတယ်။ဒုတိယခြေလှမ်းဖြစ်တဲ့ကိုဗစ်ကာကွယ်ဆေးတွေကိုရှာဖွေပို့ဆောင်ပေးသွားမယ်လို့လည်းအထူးတန်ယူဆုကပြောသွားပါတယ်။ထိမ့်သိမ်းခံရတဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတွေးဆောင်ခွင့်နဲ့ပတ်သက်ပြီးတော့ယူဆုကပြောဆိုရမှာတော့စစ်ကောင်စီဘက်ကယတိပြတ်မငင်းဆိုပေမဲ့ဆက်ပြီးတော့ဆွေးနွေးကြအောင်မယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။